KOE ပညာရေးကျောင်းတွေတည်ရှိရာမန်ဂျာယာမှာ COVID-19 ကူးစက်သူဟာအခုဆိုရင်320ကျော်အထိရှိလာနေပြီဖြစ်ပါတယ်။လောလောဆယ်မှာကတော့ COVID-19 ပိုးတွေ့လူနာမရှိတဲ့လိုင်ဇာဒေသဘက်မှာကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေကိုနေ့စဉ်ဆောင်ရွက်ပေးနေကြောင်း KIO တာဝန်ရှိသူတွေကပြောပါတယ်။ရန်ကုန်ကလာတဲ့ KIO ဒေသက COVID ကူးစက်မှုအခြေအနေအကြောင်းကိုတော့ကိုသိန်းထိုင်ဦးကပြောပြပါမယ်ခင်ဗျာ
။ KIO ကချင်လွတ်လပ်ရေးအဖွဲ့ပညာပေးဘူဌာနဖြစ်တဲ့တရုတ်မြန်မာနယ်စပ်မိုက်ဂျာယာမြို့မှာဒီလပထမပတ်ကကျောင်းသားတွေကြားကိုဗစ်ကူးစက်မှုတွေစတင်တွေ့ခဲ့တာပါစတင်တွေ့ခဲ့တဲ့ချိန်မှာနှစ်ဦးရှိခဲ့ရာထပ်မံစစ်ဆေးခဲ့ပြီးပြီးခဲ့တဲ့သတင်းပတ်တွေကတော့ကူးစက်သူ100နီးပါးရှိလာခဲ့ပြီးလက်ရှိအချိန်မှာတော့300ကျော်တိစစ်ဆေးတွေ့ရှိထားတဲ့အကြောင်း KIA ရဲ့ပြောရေးဆိုခွင့်ရှိသူပုံမူကြီးနော်ဘူးကပြောပါတယ်
ကိုယ်နိုင်ငံမှာရှိတဲ့ဒီစာတင်ကျောင်းတွေပေါ့နော်စာတင်တဲ့ကလေးစီမှာကူးစက်တာရှိသွားတယ်ခုလက်ရှိပေါ့နော်ဒီဖြစ်ဒနာအရောအလုံးအရောတုံးညာနဲ့20ကျော်ရှိသွားတယ်ခင်ဗျာ
လက်ရှိအခြေအနေမှာမိုက်ဂျာယာမှာကိုဗစ် -19 ကူးစက်လူနာတွေတွေ့ရှိထားတာကြောင့်ကာကွယ်ဆေးထိုးတာတွေကိုရပ်ဆိုင်ထားပါတယ်လိုင်ဇာမျိုးဘက်မှာတော့နေ့စဉ်ကာကွယ်ဆေးထိုးပေးနေတဲ့အကြောင်းပုံမူကြီးနော်ဘူးကဆက်ပြောပါတယ
်ကာကွယ်ဆေးကတော့ကူးစက်လူနာတွေများတဲ့အချိန်ကာလမှာတော့ကျွန်တော်ခဏရပ်ထားပါတယ်ဘာကြောင့်လဲဆိုတော့ကာကွယ်ဆေးထိုးနိုင်တဲ့သူ့လူဝဲလုပ်နေရတယ်
မိုင်ဂျာယန်ဒေသမှာကိုဗစ် -19 ဒီပီလူနာစတင်တွေ့ရှိခဲ့ပြီးတဲ့နောက်မှာလိုင်ဇာဘာဝင်ပြင်ပဒေသတွေနဲ့သွားလာကန့်သက်တာတွေကြောင့်ဖျားချောင်းဆရာတွေမှာလူစုလူဝေးဓာတ်တွေကိုပိတ်ထားခဲ့ပါတယ်ဒီလိုသွားလာကန့်သက်လိုက်တဲ့အတွက်ဒေသခံတချို့နဲ့မိုင်ဂျာယန်ဒေသကပါကထောင်ဒုက္ခသည်စခန်းမှာစားနပ်ရိက္ခာအခက်အခဲတချို့ရှိလာတာကြောင့်ဒေသတွင်းလူမှုကူညီရေးအဖွဲ့တွေကစံစီစားနဲ့အသားဘူးတွေဝင်ကထောက်ပံ့တာတွေရှိခဲ့ပါတယ်ဒေသတွင်းကူညီသူတွေကတော့ကိုဗစ်ကူးစက်မှုမြင့်တက်လာရင်ယောဂကူးစက်မှုကရေရှည်ဖြစ်နေရင်ဗမော်မြကြီးနာစားတဲ့မျိုးကြီးတွေနဲ့ဆက်သွယ်ပြတ်နေတာကြောင့်စားနပ်ရိက္ခာနဲ့ဆေးဝါးအတွက်အခက်အခဲဖြစ်လာမှာဟုဆိုရင်နားရရှိနေပါလေ။မိုက်ဂျာယန်ကလူမှုကူညီရေးအဖွဲ့တစ်ခုဖြစ်တဲ့ One Bounding Trail လူထုအလင်းကူညီစောင့်ရှောက်ရေးအဖွဲ့ကဒေါ်မေရီတွန်ကတော့လက်ရှိဖြစ်နေတဲ့အခြေအနေကိုထိန်းချုပ်ရနိုင်မယ်လို့ယူဆတဲ့အကြောင်းအခုလိုပြောပါတယ်
ဒီကိုယ်ကကော်မတီနဲ့ပတ်ဆိုင်ရသည့်အေအိုဒီရဲ့ချင်းချင်းရဲ့လေကတော့တက်နိုင်ဆုံးအကောင့်ကိုလွှတ်ဆောင်ရတော့ရတယ်။ဒီစီစဉ်ဒီစစ်တမ်းနဲ့တက်တယ်ဒီစီစဉ်နဲ့လုပ်တယ်ဆိုတော့ဘာမှမချင်းချင်းတော့မှမယ်လို့ကျွန်မအဲ့လိုထင်ပါတယ
်ဟုတ်ကဲ့။ KIO ကတော့ကူးစက်မှုတွေမြင့်တက်နေတဲ့မိုက်ဂျာယာမှာအောက်ဆီဂျင်ဆက်ယုံတည်ဆောက်ဖို့ပြင်ဆင်ထားတဲ့အကြောင်းပြောပါတယ်။လက်ရှိအခြေအနေမှာမိုက်ဂျာယာမှာကိုဗစ် -19 ဒီပီလူနာ300ကျော်ရှိနေပြီးမိုက်ဂျာယာဒေသကပါကထောင်စစ်ဘေးဒုက္ခသည်စခန်းမှာလည်းကိုဗစ်ဒီပီလူနာ6ဦးကိုတွေ့ရှိထားပါတယ်။လိုင်ဇာမြို့မှာတော့မြို့ရင်းကဒေသခံတွေကြားမှာပိုးတွေ့လူနာမရှိဘဲပြင်ပကနေလိုင်ဇာကိုဝင်ရောက်လာသူ20လောက်မှပိုးတွေ့ထားပြီးနောက်ဆုံးမှတီးပြူလူနာ6ဦးကိုသာကုသပေးနေရတဲ့အကြောင်း KIO ရဲ့ COVID-19 ကာကွယ်တားဆီးနေနေကော်မတီကတာဝန်ရှိသူတွေကပြောပါတယ် COVID-19 ကူးစက်လူနာတွေ့ရှိလာတဲ့နောက်မှာလိုင်ဇာမြို့မှာတော့ဒီလ5ရက်နေ့ကနေစတင်ပြီးမြို့ဝင်ထွက်တွေကိုပိတ်ပင်လိုက်တယ်လို့မိုင်ဂျာယံမြို့မှာလည်းဒီလ7ရက်နေ့ကစတင်ပြီးအသွားအလာကန့်သတ်မှုတွေဆောင်ရွက်ခဲ့ပါတယ်ကချင်ပြည်နယ်အတွင်းမှာတော့မြို့နယ်10မြို့မှာကိုဗစ် -19 ကူးစက်လူနာတွေရှိနေပြီးဒီလ13ရက်နေ့ကစတင်ပြီးမြစ်ကြီးနားနဲ့ဗမော်မြို့နယ်တွေကို Stay at Home အိမ်နေတွေကနေအပြင်မထွက်ဖို့တတ်မှတ်ထားပါတယ်ခင်ဗျာ